ရခိုင်ပြည်နယ်ကတိုက်ပွဲတွေကြားမှာထွက်ပြေးသွားခဲ့ကြတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြန်ပြီးတော့ပို့ပေးဖို့စီစဉ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒီသတင်းပတ်ထဲမှာပဲနယ်စပ်ဖြတ်ကျော်ပြီးတော့ထွက်ပြေးသွားကြတဲ့မြန်မာနယ်ကြားစောက်တပ်ဖွဲ့ဝင်189ယောက်ကိုပြန်ပြီးတော့လွှဲပြောင်းပေးဖို့အတွက်မြန်မာအာဏာပိုင်နေတဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်နေဆက်သွယ်ပြီးတော့စီစဉ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာဆန်မမုတ်ကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြနေကြပါတယ်မြန်မာနယ်ကြားဆောင်တပ်ဖွဲ့ဝင်နေတဲ့အတူပါလာတဲ့အရက်သားတွေကိုတော့အရင်နှုန်းကလိုမျိုးလက်မခံဘဲနဲ့ပြန်မောင်းထုတ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနမှာသတင်းတောက်တွေကိုပြောခဲ့ပါတယ်ရခိုင်တပ်တော် AA နဲ့မြန်မာစစ်ကောင်စီတပ်တို့ကြားရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်လာနေရကနေနယ်ကြားဆောင်တပ်ဖွဲ့ဝင်တွေတနင်္လာနေ့ကပဲအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ကြတာပါပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့မိသားစုဝင်တွေပါဝင်တဲ့လူပေါင်း300ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးသွားကြပြီးတဲ့နောက်မှာတော့နှစ်နိုင်ငံအာဏာပိုင်တွေညှိနှိုင်းပြီးတော့ရေလမ်းကနေတဆင့်မြန်မာနိုင်ငံဘက်ခြမ်းကိုပြန်ပြီးတော့ပို့ဆောင်ပေးခဲ့ပါတယ်ရှင်